ဒီကနေ့သတင်းပတ်တွင်မြောက်ကိုရီးယားနိုင်ငံကသရုတ်အခြေမြောက်နျူကလ িয়ার ဆန်တက်မှုလုပ်ခဲ့တာနဲ့ပတ်သက်လို့အထူးစိုးရိမ်ခြင်းဖြစ်တဲ့ကြောင်းမြန်မာနိုင်ငံဆွေရကဒီကနေ့ရက်စွဲနဲ့ညင်ညာချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကစိုးရိမ်ပူပန်တဲ့အကြောင်းဝန်ဝန်ပြောဆိုနေကြပြီးတော့အရေးယူပိတ်ဆို့တာတွေကိုလုပ်ဖို့ဆောင်ရွက်နေတဲ့အချိန်မှာအခုလိုမြန်မာဆွေရရဲ့ညင်ညာချက်ထွက်လာတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တက်မှုဟာလူမျိုးရေးကောင်စီရဲ့စိုးမျက်ချက်ကိုချိုးဖောက်တာဖြစ်တဲ့အပြင်နိုင်ငံတကာလက်နက်မပြတ်ပွားရေးသဘောတူညီချက်ကိုထိခိုက်စေပြီးဒေသတွင်တင်းမာမှုကိုလည်းမြင့်တက်စေတယ်လို့မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့လူအမျိုးများသေချာစေနိုင်တဲ့လက်နက်မပြတ်ပွားရေးတို့အတွက်အထူးအလေးထားတဲ့အကြောင်းလည်းညင်ညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာအရှိတောင်အစနျူကလ িয়ার လက်နက်ကင်းမဲ့ရေးစုံစာချုပ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပြီးနျူကလ িয়ার လက်နက်ကင်းရှင်းတဲ့ကမ္ဘာကြီးဖြစ်ပေါ်ရေးအစွမ်းကုန်ကြိုးစားနေတယ်လို့လည်းပြောထားပါတယ်။ဒါကြောင့်မို့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အတိုင်းမြောက်ကိုရီးယားကလိုက်နာဖို့ညင်ညာချက်ထဲမှာတိုက်တွန်းထားပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့မြန်မာဆွေရရဲ့အခုလိုမြန်မာဆွေရဘက်ကအခုလိုညင်ညာချက်မျိုးထုတ်တာဒါဟာပထမဆုံးအကြိမ်ပါပဲ။မြန်မာနိုင်ငံနဲ့မြောက်ကိုရီးယားကြားစီးရေးဆက်ဆံမှုတွေပေါ်ဆိုရင်လည်းကြောင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေကအရင်ကပြောထားဥပါတယ်မြန်မာဆွေရဟာမြောက်ကိုရီးယားစီကနေနျူကလ িয়ার နည်းပညာရယူဖို့ကြိုးစားဘူးလားဆိုတဲ့တန်မြန်ပြည်တော်မှထွက်ခဲ့ဘူးတာပါမြန်မာဆွေရတာဝန်ရှိသူတွေကတော့ဒီကိစ္စမဟုတ်တဲ့အကြောင်းအလင်းတင်တိုင်းညင်းဆိုခဲ့ပါတယ်